င်္ဂလာပါ RFA ပိတ်သက်များခင်ဗျာအခုပထမဆုံးပြီးခဲ့တဲ့တနင်္လာနေ့ကရှမ်းပြည်နယ်မြောက်ပိုင်းလာရှို့မြို့နယ်မြမစစ်တပ်ရဲ့အရှိမြောက်တိုင်းစစ်ဌာနချုပ်ကိုကိုကန်တပ်ဖွဲ့တွေသိမ်းယူလိုက်တာနဲ့ပတ်သက်ပြီးတုံ့သက်ထားတဲ့ The New York Times သတင်းစာကဆောင်းပါးကိုတင်ပြပါမယ်တပ်သားထောင်နဲ့ချီရှိပြီးတော့မြမစစ်တပ်ရဲ့စစ်တိုင်းဒေသ14ခုတွေကတခုဖြစ်တဲ့လာရှို့မြို့နယ်လေစိတ်ကျသွားတာဟာမြမစစ်တပ်အတွက်ဆယ်စုနှစ်ပေါင်းများစွာတွင်အထိနာဆုံးကြာဆုံးမှုဖြစ်တယ်လို့ The New York Times သတင်းစာကတုံ့သက်ပါတယ်လေလာတုံ့သက်သူတွေကတော့အခုလိုကိုကန်တပ်တွေလာရှို့မြို့အထိထိုးစစ်ဆင်တိုက်ခိုက်လာနိုင်တာတရုတ်အစိုးရစီကသဘောတူခွင့်ပြုချက်မပါဘဲမဖြစ်နိုင်ဘူးလို့တုံ့သက်ကြပါတယ်တကယ်ဆိုရင်တရုတ်အစိုးရဟာမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကိုထောက်ခံနေကြတိကျရှိခဲ့ပြီးမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားအပြစ်ရက်ဖို့အတွက်လည်းဂျားဝင်ပြီးဆေးဆက်ပေးခဲ့တာဖြစ်ပါတယ်တရုတ်ဆိုရဟာမြန်မာနိုင်ငံကပြိပခါတွေမှာဂျားဝင်ဆေးဆက်ပေးခဲ့တာဟာသူတို့လုပ်နေတဲ့အကြီးစားစီမံကိန်းတွေကိုအကာအကွယ်ပေးနိုင်တဲ့တိုင်းနာလက်နကိုင်အဖွဲ့တွေအတွက်ပဲလုပ်ပေးတာဖြစ်ပြီးတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်ရဖို့နဲ့တနိုင်ငံလုံးငြိမ်းချမ်းရဖို့ရွေချက်နဲ့လုပ်ပေးတာမဟုတ်တဲ့အကြောင်းအမေရိကန်အစိုးရရဲ့ငြိမ်းချမ်းရေးဌာန USIP ကဂျေဆင်တာဝါကတုံ့သက်တဲ့အကြောင်းနယူးယောက်တိုင်းကဖော်ပြပါဗျ။ဩဂတ်စ်လ9ရက်နေ့ကစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းထဲမှာတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာပြည်ပနိုင်ငံတွေရဲ့လက်နက်အကူအညီတွေရနေကြတယ်လို့ဘယ်နိုင်ငံဆိုတော့မပြောဘဲနဲ့စွပ်စွဲပြောဆိုထားတဲ့အကြောင်းလည်းဆောင်းပါးကဖော်ပြပါဗျ။မြန်မာစစ်တပ်ဟာအခြားအာဏာရှင်နိုင်ငံဖြစ်တဲ့ရုရှားစီကနေစစ်ရေးအကူအညီရဖို့ကြိုးပမ်းနေပြီးတော့စစ်တပ်ထိန်းချုပ်ထားတဲ့ USDP ပါတီရဲ့ဥက္ကဋ္ဌဦးခင်ကြီးကစစ်ရေးအကူအညီပေးဖို့အတွက်တောင်းဆိုတဲ့အကြောင်းဆောင်းပါးကဖော်ပြထားပါတယ်။အခုဆက်လက်ပြီးလာရှော့မြို့ကိုကိုကန့်တပ်တွေသိမ်းယူလိုက်နိုင်တာဟာတရုတ်နိုင်ငံဘက်ကသဘောတူခွင့်ပြုချက်မပါဘဲမဖြစ်နိုင်ဘူးလို့အလားတူသုံးသပ်ထားတဲ့ Newsweek Magazine ကဆောင်းပါးကိုတင်ပြပါမယ်။MNDAA ကိုကန်တပ်တွေဟာလာရှို့မြို့ကိုတင်လိုက်နိုင်တာဟာတရုတ်အစိုးရရဲ့အတန်တိတ်သဘောတူခွင့်ပြုချက်ပါမှဖြစ်လိမ့်မယ်လို့ Washington DC အခြေစိုက် Stimson Center ကမြန်မာတရုတ်ဆက်ဆံရေးကြွမ်းကျင်သူယွန်းဆန်ကသုံးသပ်ထားတာဖြစ်ပါတယ်။မြန်မာစစ်တပ်ဟာဒေသတွင်းတည်ငြိမ်အေးဆပ်မှုရှိအောင်လုပ်ပေးဖို့ယုံကြည်အားကိုးလို့မရတဲ့အကြောင်းထင်ထင်ရှားရှားတွေ့ရပြီးဖြစ်ပါတယ်။မြန်မာစစ်တပ်ဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုအနိုင်မတိုက်နိုင်တာလဲထင်ရှားပါတယ်။ဒါကြောင့်တရုတ်မြန်မာနယ်စပ်ဒေသတွေကိုတိုင်းသားအဖွဲ့တွေကထိန်းချုပ်မှုအောက်မှာထားပြီးတော့တည်ငြိမ်မှုရှိအောင်လုပ်ပေးဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ညွန်ဆန်ကသုံးသပ်ပါတယ်။စစ်ကောင်စီဟာပြည်ရင်းမှာရောပြည်ပမှာပါလက်ခံအသိမှတ်ပြုမှုမရတဲ့ပြင်ပြည်ရင်းကတိုင်းသားအဖွဲ့တွေကိုလည်းအနိုင်မတိုက်နိုင်တဲ့အတွက်ဒီတိုင်းသားအဖွဲ့တွေပေါ်မှာဩဇာရှိတဲ့တရုတ်နိုင်ငံကိုဆက်ပြီးအားကိုးနေရလိမ့်ဦးမယ်လို့New Wisp ဆောင်းမှာတုံ့တက်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ